Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA မိဂန်တိုင်း2018ခုနှစ်ဩဂုတ်လ3ရက်တောက်ကြနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနံပါတ်2532 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆက်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ဆွေရကသွင်းကုန်ကနေတွန်းမြင့်ကောက်ခတ်မယ်ဆိုရင်ဒေါ်လာဘီလီယံ60လောက်တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ့အခွန်တွန်းမြင့်မယ်အကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်အာဖဂန်နိုင်ငံရှေ့ဘက်မှာငါမွတ်စလင်ဗလီတို့ခုမှဒီနေ့အသေးခံပုံကွက်သမားနှုတ်ဝင်ရောက်တိုက်ခတ်မှုကြောင့်25ဦးထပ်မင်းသေဆုံးပြီး80ကျော်ဒဏ်ရာရသာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာရှိနေကြီးဦးကိုနီကိုလုတ်ကြံမှုမှာတနတ်သမားကြည်လင်းကို၄စိတ်အရောက်ပူပေးခဲ့တာအောင်ဝင်းစော်ဖြစ်တယ်လို့မနေ့ကတရားခွင်မှာစစ်ဆေးပေါ်ပေါ်ပါတယ
်နေရာဦးကိုနီကဒီလေနဲ့ပါဆိုတဲ့အချက်ကိုသူက၄မိနစ်လောက်သိထားသွား issue တယ် message ပို့တယ်ဖုန်းဆက်တယ်ဒီအတွေ့
တရားလို့ရှိနေကြီးဦးနေလာကပြောကြားသွားတာပါဒီအကြောင်းနဲ့အတူအင်းလေးကံမှာဒီတဘာဝအတိုင်းပြန်ညင်သည်တွေကိုစိုက်ပျိုးဖို့လှုပ်ဆောင်နေကြတဲ့အကြောင်းနဲ့စကိုင်းတိုင်းကလေးဝမြို့နယ်မှာဒီပောက်ကွဲမှုတစ်ခုဖြစ်တာကြောင့်ကြောင်မီသွေးတွင်းနဲ့ပိတ်မိနေတဲ့လူ၅ဦးသေဆုံးသွားတဲ့အကြောင်းကိုတင်ဆက်မှာဖြစ်သလိုနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နှီးပညာ၊သုတဆုံနဲ့အမေရိကန်တခွင်စတာတွေကိုတင်ပြမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ဆွေရကထပ်မံချင်းချောင်းနေတဲ့အတိုင်းသွင်းကုန်ကနေတွန်းမြင့်ကောက်ခံမယ်ဆိုရင်ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်အခွန်နဲ့တွန်းမြင့်ထပ်မံမယ်အကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်။အမေရိကန်ကုန်ပစ္စည်း 9,200 ရောက်ကိုအခွန် 900 ရာခိုင်နှုန်းကနေ 25,000 ရာခိုင်နှုန်းကောက်ခံမယ်အဆိုပြုချက်ကိုအချိန်မြင့်လာနေတဲ့ကုန်သွယ်ရေးစစ်ပွဲတွင်လိုအပ်ရင်တံပြန်ဆောင်ရွက်သွားနိုင်အောင်ပြင်ဆင်ထားတဲ့အကြောင်းလဲတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြစ်နိုင်ငံရဲ့ဝန်ကြီးလက်ဖြစ်တဲ့ဝမ်ယင်နဲ့စင်ကာပူနိုင်ငံမှာဒီနေ့တွေ့ပြီးသိမ်းမိကြခင်ပါပဲတရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်နိုင်ငံရဲ့ဝန်ကြီးနှစ်ဦးမတွေ့ဆုံခင်မှာရောတွေ့ဆုံပြီးမှရောသတင်းတောက်တွေကိုတစုံတရာပြောလာတာမရှိခဲ့ပါဘူးဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်မူလကအခွန်100ရာခိုင်နှုန်းကောက်ခံမဲ့အစီအစဉ်ကို25ရာခိုင်နှုန်းထိတိုးဖို့သမ္မတဒေါ်နယ်ထရန့်ဆွေးရကချင်းချောင်နေတဲ့ပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးမနေ့တုန်းကတုံ့ပြန်ပြောဆိုရမှာတော့အမေရိကန်အနေနဲ့တည်တည်ငြိမ်ငြိမ်ဆောင်ရွက်ဖို့နဲ့အမေရိကန်စားသုံးသူတွေအတွက်စဉ်းစားဖို့တိုက်တွန်းခဲ့တာပါသွင်းကုန်ကတိုးမြင့်မှုတွေကြောင့်အမေရိကန်စားသုံးသူတွေနဲ့တရုတ်နိုင်ငံမှာအခြေစိုက်ထားတဲ့လုပ်ငန်းတွေနစ်နာမှာဖြစ်ကြောင်းလည်းသတိပေးခဲ့ပါတယ်အမေရိကန်ကတော့တရုတ်နိုင်ငံဘက်ကအမေရိကန်ကော်ပိုရေးရှင်းကြီးတွေရဲ့လျှော်ဝှက်ချက်တွေကိုခိုးယူနေတာတွေတရုတ်ကုမ္ပဏီတွေကိုအတိုးနည်းနည်းနဲ့ငွေထုတ်ချေးနေတဲ့အတွက်ရှင်ပြိုင်မှုမှာမမျက်မတဖြစ်နေရတာတွေကိုအဆုံးသတ်ဖို့လိုလားနေတာပါတရုတ်နိုင်ငံကြီးဝန်ကြီးနဲ့မတွေ့ဆုံမီမှာတော့အမေရိကန်နိုင်ငံကြီးဝန်ကြီးပွန်ပီယိုကလူသေဆုံးမှုတွေနဲ့ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့မြန်မာနိုင်ငံကရေးချင်းမှုတွေနဲ့လာအိုနိုင်ငံကရေကတာကျူးပေါက်မှုတွေအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ
်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွေဖက်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရမ့်ကတော့ပြင်းပြင်းထန်ထန်ဝေဖန်တာမျိုးမနေ့တုန်းကလူလူမိန်ခွန်းမှလည်းမတွေ့ခဲ့ရပါဘူးအမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကကြားဝင်နောက်ဆက်လာနိုင်တဲ့အပေါ်စိုးရိမ်မှုတွေနဲ့တုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုအမျိုးသားလုံခြုံရေးထိပ်တန်းခေါင်းဆောင်တွေကရှရှပပပူရဲပြီးတော့မနေ့ကကသမရအင်ပီရောသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းအကြမှာပဲပင်ဆယ်ဗေးနီးယားပြည်နယ်ကမိန်ခွန်းမှာသမရကမကြသေးခင်ကရုရှားသမရနဲ့ထိပ်သီးသွေးဆုံမှုကိုအောင်မြင်မှုတစ်ခုအဖြစ်ပြောဆိုလိုက်တာပါမီဒီယာတွေဟာသတင်းမှားတွေဖော်ပြနေကြပြီးတော့ရွေးကောက်ပွဲမှာရုရှားကဆွတ်ပက်ခဲ့တယ်ဆိုတာဟာအတုအယောင်သတင်းနာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်သမရရဲ့မိန်ခွန်းဟာအမျိုးသားလုံခြုံရေးထိပ်တန်းအရာရှိရဲ့အစောပိုင်းကပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်။အမျိုးသားထောက်လှမ်းရေးဌာနကညွှန်ကြားရေးမှူးဒန်ကုတ်ကတော့အမေရိကန်ပြည်ထောင်စုအင်အားချိနဲ့ပြီးသဘောရကွဲပြားအောင်ရုရှားကကြိုပမ်းနေရတာကိုဆက်လက်တွေ့မြင်နေရပြီးအမေရိကန်နိုင်ငံရင်းလောကကိုဩဇာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားတနိုင်ငံနဲ့မဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲကိုကြားဝင်ဆွေးနွေးမှုတွေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်လုံခြုံစိတ်ချမှုရှိရေးထိပ်တန်းဦးစားပေးဖို့လည်းသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်ကအတိအကျညွှန်ကြားထားတယ်လို့လည်းပြောပါတယ်။
အာဖဂန်နိုင်ငံရှီဘန်ကရှီယာမွတ်စလင်ဗလီတခုမှာဒီကနေ့ဝတ်ပြုနေသူတွေနဲ့ပြည်နေချိန်မှာပဲချင်မိုးရွယ်ဖက်ဒနက်တွေခိုင်ဆောင်လာတဲ့အသေးခံဘုံကွယ်သမား2ဦးကဝင်ရောက်စီးနှင်တက်ခိုက်မှုကြောင့်25ဦးတမနဲ့သေဆုံးပြီး80ရောက်ထဏ်ရသွားပါတယ်။ပါတီယာပြည်နယ်မြို့တော်ဂါဒက်စ်မြို့ကဗလီကျောင်းနဲ့ဝင်လာတဲ့တက်ခတ်သူတွေကဝတ်ပြုနေသူတွေကိုတနက်နေ့ဒလဆက်ပြစ်ခတ်ခဲ့ပြီးတဲ့နောက်အသေးခံပေါက်ကွဲခဲ့တာဖြစ်ကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့အကြီးကရက်စ်မိုဟာမက်မန်ဒိုဆိုင်ကပြောဆိုခဲ့ပါတယ်။တန်ရသူတော်များတို့ဒီသခံဆေးရုံနေမှုပို့ဆောင်ပေးထားခဲ့ရကြောင်းလဲပြည်내ကျန်းမာရေးဌာနညွှန်ကြားမှုဝါလာယက်ခန်အက်မာဆိုင်က VO ကိုပြောပါတယ်ပါကစ္စတန်ရဲ့နယ်စပ်မြို့ကတက်ခိုက်မှုအတွက်ဘယ်သူမှမတော့သူတို့လက်ချက်ဖြစ်ကြီးညာတာမျိုးတော့မရှိပါဘူးဒီချိန်ထဲမှာပဲတီချာဖြစ်ရတခုမှာတော့တောင်မန်ဟယ်မန်ပြည်내ကတာလီဘန်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့အကျဉ်းထောင်တစ်ခုကိုအာဖဂန်အထူးကွန်မန်ဒိုတပ်ဖွဲ့တွေဝန်ရောင်စီးနှင်ပြီးအကျဉ်းသား60တယောက်ကိုကယ်တင်လိုက်ပါတယ်ကာချာကီခရန်ကစီးနှင်တက်ခိုက်မှုအတွင်းပြန်လည်လွတ်မြောက်လာသူအများစုဟာအရက်သားတွေဖြစ်တဲ့အကြောင်းလဲဒီသခင်အာဖဂန်တမူတူကအတိအပြုပြောဆိုထားပါတယ်အချင်းထောင်ကိုစောင့်ချက်နေတဲ့တာလီဘန်တပ်ဖွဲ့တော်များထိခိုက်သေဆုံးတယ်လို့ဖန်ဆင်းမိသူတွေလည်းရှိပေမဲ့အရေးအတွက်ကတော့အတိအကျမသိရကြောင်းလဲဒီသခင်တမူကပြောဆိုခဲ့တာပါတာလီဘန်ပြောခွင့်ရသူကာယေယူဆုအခမာဒီကလည်းစီးနှင်းတက်ခိုက်မှုကိုအတိအပြုပြောဆိုခဲ့ပေမဲ့အချင်းထောင်မှာမွေးဆေးဝါးဆေးဆွဲသူတွေနဲ့တခြားရာဇဝတ်မှုတွေကျင့်ဝတ်ဖောက်ဖျက်သူအရက်သားတွေကိုထိမ့်သိမ့်ထားတဲ့နေရာသာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်
ပါကစ္စတန်နိုင်ငံမြောက်ပိုင်းဂီဂီလ်ဘာဒီစတန်ဒေသမှာစာသင်ကျောင်း12ခုမီးလောင်ပြာကျသွားတဲ့အထိအမြင်မသိလူတွေရဲ့မီးရှို့ခြင်းခံလိုက်ရတယ်လို့ဒေသသတင်းဌာနတွေကပြောပါရယ်မီးရှို့ခံရတဲ့ကျောင်း6ကျောင်းဟာမင်္ဂလီသီးသန့်ကျောင်းတွေဖြစ်ပါရယ်တချို့အကျောင်းတွေမှာတော့ကျောင်းစာအုပ်တွေကိုအပြင်ထုတ်ပြီးတော့မီးတင်ရှို့ခဲ့တာပါတချို့အဆောက်အုံတွေဆိုရင်ဆောက်လက်စအသာရှိပါသေးတယ်ဒေသထုတ်ပါမီယာတိုင်းမ်စ်သတင်းစာကတော့ညအချိန်မီးလောင်ပောက်ကွဲတဲ့အသံတွေကိုဒေသခံတွေကြားခဲ့ရတယ်လို့ဖော်ပြပါရယ်ကျောင်းတွေမီးရှို့ခံခဲ့ရတဲ့ဒီမာဒေသဟာဂီဂီလ်ဘာဒီစတန်ပြည်နယ်မှာစာသက်မြတ်မှုအနေဆုံးသေးတာလည်းဖြစ်ပါတယ်။မိရှို့ရလက်တဲ့တရားခံကိုရဲတို့ကလိုက်ပြီးရှာဖွေနေပါတယ်။ဘသူကမှသူတို့လက်ချက်လို့ပြောလာတာတော့မရှိသေးပါဘူး။ဒီလိုမိရှို့ခဲ့တဲ့ပေါ်သေးတာခံတွေကလည်းဆန့်ကျင်ဆန္ဒပြခဲ့တာပါ။ဒီလိုရက်ကိုပါကစ္စတန်ပြည်ထောင်စုဝန်ကြီးရာမန်မလစ်ကအပြင်းထန်ပြစ်တင်ရှုံချလိုက်တယ်လို့ဂီလ်ဂစ်ဘာဒီစတန်ဝန်ကြီးချုပ်ကလည်းအစီရင်ခံတင်ပြဖို့တောင်းဆိုလိုက်ပြီးမိရှို့မှုမှာတာဝန်ရှိသူတွေကိုဖမ်းဆီးဖို့ညွှန်ကြားလိုက်ပါတယ်။2004ခုနှစ်နဲ့2013ခုနှစ်တုန်းကလည်းပါကစ္စတန်မြောက်ပိုင်းကဒီအရာမှာမင်္ဂလီသီးသန့်စာတေးကျောင်းအတော်များများတိုက်ခိုက်ခံခဲ့ရဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ဖီယိုမေကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်ဇင်ဘာဝေနိုင်ငံမှာဒီသတင်းပတ်တဲ့ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရရောအခြေခံဥပဒေပြဋ္ဌာန်းချက်အရပါစိန်ခေါ်သွားမယ်ကြောင်းအထက်ခံခေါင်းဆောင်နယ်စင်ချာမီဆာကဒီနေ့ပဲပြောလိုက်ပါရယ်ရွေးကောက်ပွဲကော်မရှင်ကတော့သမ္မတ MSN မန်နကာဝါကမဲအလုံးရဲ့ 50.8% နဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အကြောင်းဒီနေ့ပဲကြီးညာထားတာပါဒီကဘောရလက်ကျင်ညာခဲ့ပြီးနောက်မှာပဲသမ္မတကတော့မြင့်မြတ်ထတာနဲ့သူအနိုင်ရတာဖြစ်တဲ့အကြောင်းပြောဆိုလိုက်တယ်လို့ဖုံးကွယ်စရာအကြောင်းဘာမှမရှိတဲ့အကြောင်းလည်းပြောဆိုသွားပါတယ်ဒီနေ့မှာပဲမြို့တော်ဟယ်ရီမှာအတက်ခံခေါင်းဆောင်ကကျင်းပမဲ့သတင်းစာရှင်းလင်းပွဲတစ်ခုကိုရောက်လာတဲ့သတင်းတောက်တွေကိုလက်နက်ကင်လုံနေရဲတွေကမောင်းထုတ်ခဲ့ကြတဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်ခဲ့တာပါဒီကဘောရလက်မကျင်ညာခဲ့ဒီနေ့စောပိုင်းမှာလည်းအတက်ခံပါတီပြောခွင့်ရကမဲရလက်ကိုရှုတ်ချပြီးအတိမတ်ပြုမှာမဟုတ်တဲ့အကြောင်းပြောဆိုဖို့အတွက်စင်မော်တက်လာခြင်းမှာမောင်းထုတ်တာခံခဲ့ရတယ်လို့လုံချုံရေးတပ်ဖွဲ့တွေဝင်တွေကနောက်ပိုင်းမှာခေါ်ထုတ်သွားတာလည်းခံရခဲ့ရပါတယ်။သမ္မတကတော့သဘောထားကွဲလွန်မှုတွေရှိပေမဲ့လည်းတိုင်းပြည်ကိုညီညွတ်ညွတ်နဲ့တိစောက်သွားဖို့တိုက်တွန်းနေတာပါ။ဒီသတင်းပတ်သက်ကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမဲရလက်တွေထုတ်ပြန်မှုကြန့်ကြာခဲ့ရကတိုက်ခန့်ကိုလူလားသူတွေရဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပြီးလုံချုံရေးတွေရဲ့နေနေမှုတွေကြောင့်လူ6ဦးတင်မနဲ့တိစုံပြီး14ယောက်ဒဏ်ရာရရှိခဲ့ကြပါတယ်။
ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကတ်အားကစားသမားဘဝကနေနိုင်ငံသမားဖြစ်လာတဲ့အီမရန်ခန်ရဲ့ပါတီကိုမဲပေးခဲ့ကြတဲ့ရွေးကောက်ပွဲကျင်းပပြီးတဲ့ပတ်အကြံမှာတော့ဒီရွေးကောက်ပွဲမှာမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ပါကစ္စတန်ရဲ့အင်အားကြီးပါတီခေါင်းဆောင်တချို့ကမြို့တော်အစ္စလာမဘတ်မှာမနေ့ချာရာဘရင်းနေ့ကတွေ့ဆုံပြီးတော့ဂျာဟာမဲမတမာမှုတွေရှိခဲ့တဲ့ရွေးကောက်ပွဲဆိုပြီးတော့ပြစ်တင်ရှုံချခဲ့တာပါ။ ခန်းကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ခြင်းမခံရအောင်သူတို့ပါတီအမတ်တွေကလွှတ်တော်မှာပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။လောက်ကျန်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဘန်နီဇာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီအကြီးအကဲကောင်ဆောင်ရှယ်ရယ်ရီမန်ကရွေးကောက်ပွဲမဲရလတ်တွေကိုရောရွေးကောက်ပွဲကော်မရှင်ကိုပါလက်မခံနိုင်တယ်လို့လွှတ်တော်အတွင်မှာရောလွှတ်တော်ပြင်ပကနေပါဆက်ပြီးဆန့်ကျင်ကောက်ွက်သွားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမှာခန်းရဲ့ PDI ပါတီကကိုယ်စားလှယ်ရေးအနိုင်ရရဲ့အတွက်ရွေးကောက်ပွဲကော်မရှင်နဲ့အင်အားကြီးတဲ့ပါကစ္စတန်စစ်တပ်တို့ကတကြိတ်တည်းတညာနဲ့ပူးပေါင်းလုပ်ကိုင်ခဲ့တယ်လို့လည်းပါတီကဆွဆွဲပါတယ်။မဲဆန္ဒပေးနေကြတဲ့ကာလအတွင်းကိုဇလဲရီရဲ့လုံခြုံရေးအတွက်စစ်တပ်ကတပ်ဖွဲ့ဝင်3,500တောင်တာဝန်ယူပေးခဲ့ရတာပါရွေးကောက်ပွဲကော်မရှင်ကတော့တဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လည်းမဲရလတ်တွေအများဆုံးကြီးညာနိုင်အောင်စပြီးတော့အသုံးပြုခဲ့တဲ့ electronic cinema ချိုးယွင်းမှုတွေရှိခဲ့တာကြောင့်မဲရလတ်တွေကြီးညာဖို့နှောင့်နှေးခဲ့ရတဲ့အတွက်အခုလိုအထင်မှားစရာတွေဖြစ်ခဲ့ရတယ်လို့ပြောပါတယ်ပါကစ္စတန်စစ်တပ်ဘက်ကလည်းအမှားယွင်းလုပ်ခဲ့တာမရှိဘူးလို့ပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရှင်ပြည်မြင့်နဲ့မောင်းလာတဲ့ဘတ်စကားနဲ့ဝင်ထက်မိရာကဆယ်ကျော်သက်ရွယ်ကလေးနှုတ်သေဆုံးတဲ့ပေါ်9ရက်ဆက်ဖြစ်နိုင်ငံတော်ကထက်ထန်ကြောင်းသားတွေဒီနေ့လဲဆန္ဒပြနေကြပါတယ်အနာပိုင်တွေကတော့ဆန္ဒပြပွဲတွေအဆုံးသတ်ဖို့ကြောင်းသားတွေကိုတိုက်တွန်းထားကြတာပါဒကာမျိုးတော်မှလည်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနိုင်ငံသားတန်ယုံတွေကလည်းခီးသွွားသတိပေးချက်တွေထုတ်ပြန်ထားပါတယ်ပညာရေးဝန်ကြီးဌာနကတော့နိုင်ငံတော်ကထက်ထန်ကြောင်းတွေကိုပိတ်လိုက်ပြီးလမ်းတွေပေါ်မှာဘေးရန်နဲ့ကင်းရှင်းရေးကြောင်းသားတွေရဲ့တောင်းဆိုချက်ကိုစဉ်းစားပေးမှဖြစ်တဲ့ကြောင်းကြေပြွယ်ပါတယ်ဒါပေမဲ့လည်းပညာရေးဝန်ကြီးဌာနရဲ့ပြောဆိုချက်ဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကခီးတယ်ရဖို့အလူရဲ့မောင်းရင်ဘတ်စကားတစ်စင်းကဆယ်ကျော်သက်ရွယ်ယောက်ျားလေးတူနဲ့မင်းကလေးတူတို့ကိုတိုက်မိပြီးသေဆုံးတဲ့ဖြစ်ချက်ကိုမကျေနပ်ရကလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကျောင်းသားတွေကျင်းနဲ့လောက်ဆရာတော့မဖြစ်ခဲ့ပါဘူးဆန္ဒပြဝဲတွေပေါ်အောင်ချင်းကဆလို့ကားပေါင်း300ကျော်ဖြစ်စည်းခံခဲ့ရတဲ့အကြောင်းလဲအာနာပိုင်ကပြောပါတယ်ပြီးခဲ့တဲ့စနေနေ့ကအိန္ဒိယနိုင်ငံမှာလူ33ယောက်သေဆုံးတဲ့ဘတ်စကားမတော်တဆမှုမှာကျောင်းသားတွေဘာကြောင့်အလားတူမတုံ့ပြန်တယ်လဲဆိုပြီးတရုတ်ပို့ဆောင်ရေးတမကရီနဲ့ဆက်နွယ်တဲ့ဝန်ကြီးတယောက်ကမေးခွန်းထုတ်လိုက်တဲ့အတွက်လဲကျောင်းသားတွေပို့ပြီးဒေါသထွက်ခဲ့ကြတာပါ
မြန်မာနိုင်ငံအပါအဝင်ကမ္ဘာသဘောနိုင်ငံအတော်များများကလူအခွင့်ရေးချုပ်ဖောက်မှုတွေကိုပွန့်ပွန့်လင်းလင်းဝေဖန်ခဲ့တဲ့အပေါ်လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။သူ့ကြောင့်အရှက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်တွေကိုယ်တိုင်ကရှက်စရာကောင်းတဲ့လုပ်ရက်တွေကိုပြုမူခဲ့တာဖြစ်ကြောင်းတာဝန်ကအနားယူတော်မဲ့ Zayed Raad Al Hussein ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့တုန်းကကျင်းပတဲ့နှုတ်ဆက်ပွဲအခမ်းအနားမှာပြောကြားခဲ့တာပါ။အကြံနှုတ်ဆက်နေခဲ့ပဲဆိုရင်လေးစားခံရမှာမဟုတ်ကြောင်းနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုလည်းသူ့အရင်မဟာမင်းကြီးတာဝန်ယူခဲ့သူအကြံပေးခဲ့တယ်လို့ပဲပဲတိုင်းမီကောမှခွဲမခွဲချပဲမြင့်မြတ်တတ်တာဆက်ဆံမှုတိုက်တွန်းကြောင်းလဲလင်းနစ်ကြတာဝန်ထမ်းဆောင်ခဲ့တာနဲ့ပတ်သက်လို့ပြောဆိုသွားပါရယ်တိလကောမှလူခွင့်ရေးကော်မရှင်နာမင်းကြီးတက်တန်းကုံဆုံးမဲ့ကျော်ရနိုင်ငံတော်ဝင်မိသားစုကမင်းသားတပါဖြစ်တဲ့ဇယိဒ်ဟာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့သူလည်းဖြစ်ပါရယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရွှေဂျာရီအပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့အစဉ်ရောက်ခဲ့ကြောင်းလဲပြောဆိုခဲ့သူဖြစ်ပါရယ်ရှင
်ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ပတ်စင်ကဏ္ဍတွေမတင်ဆက်ခင်မှာအခုအရင်ဆုံးတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်ပထမဦးဆုံးဥကိုနီမှုနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါရှင်းနေရီဥကိုနီကိုလှုပ်ကြံတပြတ်မှုမှာအောင်ဝင်းစော်ဟာတနသမားကြည်လင်းကိုလေးစိတ်အရောက်ပူပြီးကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တယ်ဆိုတဲ့အချက်မနေ့ကတရားခွင်မှာပေါ်လွင်စေခဲ့တယ်လို့တရားလိုရှင်းနေဥနီလာကပြောပါတယ်တရားခံဘက်ကတင်ထားတဲ့တက်တည်အရောက်90တဲကမလိုအပ်တဲ့တက်တည်တွေကိုစစ်ထုတ်ပြီးစက်တိုက်စစ်မယ်ဆိုရင်လာမယ့်ဒီဇင်ဘာလတည်းအမှုပြီးပြတ်သွားနိုင်တယ်လို့ရှင်းနေဦးရောဘတ်ဆန်းအောင်ကပြောပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကတင်ပြမှာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥပဒေအကြံပေးရှေ့နေကြီးဥကိုနီကိုရန်ကုန်မင်္ဂလာတုံးလေးစိတ်မှာ2019ခုနှစ်ဇန်နဝါရီလ29ရက်နေ့ကတနင်္လာနေ့ပြစ်ခင်လှုပ်ကြံခဲ့သူချီလင်းကိုအောင်ဝင်းစော်ကလေးစိတ်အရောက်ပို့ပေးပြီးတော့ကာယကံမြောက်စီစဉ်ဆောင်ရွက်ခဲ့တဲ့ဆိုတဲ့အချက်ဟာမနေ့ကတရားခွင်မှာပေါ်လွန်စေခဲ့တယ်လို့တရားလိုရှင်းနေဥနီလကပြောပါတယ
်ဒီလေးစိတ်မှာရှိတဲ့ဟိုထက်ရောက်ခီးစဉ်များရဲ့immigration ကိုဖက်တဲ့ counter ကိုလှမ်းမြင်ရတယ်ပစ္စည်းရွေးတဲ့နေရာကိုလှမ်းမြင်ရတယ်ဥက္ကဋ္ဌကဒီလေနဲ့ပါမပါဆိုတဲ့အချက်ကို तू က4မိနစ်လောက်သိထားသွားတ िश ူတယ် message ပို့တယ်တယ်လီဖုန်းဆက်တယ်ဒီအတွင်းကောင်ကိုတ िश ူတဲ့အချိန်ခေါက်တော့ခေါက်ပြန်လမ်းလျှောက်နေတယ်ဆိုတဲ့အချက်ဒီအလောကမြင်ကွင်းတစ်ခုမှာထင်းထင်းရှားရှားပေါ်ပါတယ်ဒါအပြင်မှာအဲ့မြင်ကွင်းထဲမှာကျွန်တော်တို့အဓိက emphasize လုပ်တဲ့မြင်ကွင်းကတော့အဲ့မြင်ကွင်းထဲမှာဥက္ကဋ္ဌကိုလာကြိုတဲ့ဥက္ကဋ္ဌရဲ့သမီးဒေါက်တာရင်းနှင်းခိုင်ဒေါက်တာရင်းနှင်းခိုင်ရဲ့အပိုင်းနဲ့ပတ်သက်လို့လည်းဒေါက်တာရင်းနှင်းခိုင်အဲ့ဒီအဝင်းစော်တောက်ရှိနေတဲ့မြင်ကွင်းထဲမှာကျွန်တော်တို့ တပါးတည်းပါတာပါဒါကြောင့်မလို့အားလုံးချုပ်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မနေ့တုန်းကတော့အဓိကအဖြစ်အောင်ဝင်းတော်ဟာအဓိကအဖြစ်ဒီလူသက်တည်းခံကိုဒေသအရောက်ပို့ပြီးတော့သက်ခိုင်းဖို့ကာယကံမြောက်စီစဉ်ဆောင်ရွက်တယ်ဆိုတဲ့အချက်ကအမှုထဲမှာပေါ်ထင်ရှားသွားတယ်လို့ပဲကျွန်တော်ပြောပါဖြစ်ပါတယ်
အခုဆိုရင်တော့ဥက္ကုဏီအမှုကိုစစ်ဆေးနေတာတနစ်ခွဲကြော်လာပြီးဖြစ်ပါတယ်။လောက်ကျန်တက်ပြတ်သူအဖြစ်ဆွဆွဲခံထားရတဲ့လူမြောက်နေစေဖြစ်တဲ့အောင်ဝင်းခိုင်လူမြောက်နေတာအမှုစစ်ဆေးရာမှာစံကြမှုတွေရှိနေတာကိုလည်းပြည်သူလူထုကအားမလို့အမရဖြစ်နေကြပါတယ်။တရားခံဘက်ကတင်ထားတဲ့တက်တည်အယောက်90မှာမလို့အပ်တဲ့တက်တည်တွေကိုတရားစစ်ဆေးလိုက်မယ်ဆိုရင်တော့လာမယ့်ဒီဇင်ဘာလထဲမှာပြီးပြတ်သွားနိုင်တယ်လို့ရှင်းနေဦးရောဘတ်ဆောင်ကပြောပါတယ
်။တရားခံဘက်ကတင်တဲ့တက်တည်90တွေထဲမှာအရင်မပါအရာမရောက်နိုင်တဲ့တက်တွေတွေကိုတရားရုံးကငင်းပယ်ပြီးတော့လူရင်းကိုရောက်အောင်အမြန်ဆင့်ရင်တော့ဒီဇင်ဘာလမှာပြီးနောက်နိုင်နေဗျအဲ့လိုမှမဟုတ်ဘဲနဲ့အဲ့ဒီတက်တွေ90ကိုသာတစ်ချိန်တရားလုံးလောက်နဲ့ခေါ်နေမယ်ဆိုရင်တော့နောက်ကအချိန်90လောက်ဆိုတော့နည်းနည်းတော့ပြန်ကြပါအောင်မယ
်ပြီးခဲ့တဲ့သတင်းပထမမှာတမတာဦးဝင်းမြင့်ကတရားရင်မှတိုင်ပြန်လဲတင်မဲ့ဖို့အတွက်တာဝန်ယူမှုတာဝန်ခံမှုအစစ်အစစ်လုပ်သွားကြဖို့တိုက်တွန်းခဲ့ပါသေးတယ
်။တနည်းခွဲကြော်လာပြီးဖြစ်တဲ့ရှေ့နေဦးကိုနီလှုပ်ကြံမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာပါ။အခုတော့အင်းလေးကံကြီးရဲ့ကျမ်းမာရေးအခြေအနေကိုကြည့်ရအောင်ပါ။အင်းလေးကံမှာစီးပွားပြည့်ခရမ်းကျင်သည့်စိုက်ပျိုးရေးကိုတဘာဝအတိုင်းပြန်လဲစိုက်ပျိုးနိုင်ရေးစူးစမ်းဆောင်ရွက်နေကြပါတယ်။ခရမ်းကျင်စိုက်ခင်းတွေမှာအရင်ကဓာတ်မြေဩဇာနဲ့ဓာတုပိုးသတ်ဆေးတွေကိုအလွန်ကျွံသုံးဆွဲခဲ့လို့ရေဓုညဉ့်ဉန်းလာတွေရှိခဲ့ပြီးအင်းလေးကံတိန်ကောင်းမဲ့အခြေအနေကနေကာကွယ်နိုင်ဖို့ရိုးရာအစင်လာအတိုင်းသဘာဝနည်းနဲ့စိုက်ပျိုးကြဖို့ဒေသခံတွေကိုပညာပေးရေးလှုပ်သင့်တယ်လို့ပညာရှင်တွေကထောက်ပြပါတယ်ဒီကြောင်း VOA သတင်းတော့ကိုဇော်ထက်ကတင်ဆက်ထားပါတယ
်သဘာဝရေကန်တစ်ခုဖြစ်တဲ့အင်းလေးကံဒေသမှာအကြောင်းမျိုးမျိုးနဲ့ရေဓုညဉ့်ဉန်းလာနေတဲ့အတွက်အချိန်မီထိမ့်သိမ့်မှုလုံနေပြီလို့သဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောပါတယ်ရေကြိုကံဖြစ်ပေမဲ့ဆက်လီတွေပေါ်ကကြတဲ့ဒီဇယ်လောင်းသားစီးရေးအထူးသဖြင့်ကျွမျောစိုက်ခင်းညမှာတုံးတဲ့ပိုးသက်စင်းတဲ့ဓာတ်မြေဩဇာရေးကြောင့်တောက်တုံးလို့မရအောင်ညဉ့်ညမ်းနေပြီလို့နေပြည်တော်တတော်သုတေသနဌာနညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ဦးကပြောပါတယ
်ကျွန်တော်တို့ဒီရေထဲမှာရှိတဲ့ floating current တွေပေါ့နော်ရေပေါ်စိုက်ပျိုးရေးလုပ်ငန်းတွေဒါတွေကြတော့ကျွန်တော်တို့ပညာပေးတဲ့လုပ်ငန်းပေါ့ကျွန်တော်ထင်ပါတယ်ဒီစိုက်ပျိုးရေးဝန်ကြီးဌာနကလည်းဒါတွေကိုတို့ချက်ပညာပေးနေအများကြီးလုပ်ပါတယ်အထူးသဖြင့်တော့ဒီသီးနှံတွေမှာတုံးတဲ့ဓာတ်မြေဩဇာတွေပြီးတဲ့ခါမှာဒီကိုသက်စီဒါတွေဒီကျွန်တော်တို့ဒီရေကန်ရဲ့ရေရဲ့အစီအသွေးကိုပြောအပြာကြီးထိခိုက်ပါတယ်ပေါ့နော်အများကြီးထိခိုက်ပါတယ်ရေရဲ့ရေသွေးကိုထိခိုက်တဲ့အတွက်ရေဟာပေါ့နော်ရေယူဖြစ်တော့ညာလည်းပဲတောက်လို့တုံးလို့မရတဲ့အခြေအနေမျိုးတွေပိုလူရှင်တွေပေါ့ဒါလည်းဖြစ်တော့နိုင်ပါတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ကရောပါလာအောင်ပညာပေးတဲ့အဆင့်ဒီလုပ်ငန်းတွေကိုကျွန်တော်တို့ကဒီဆောင်ရွက်ရပါတယ်ပေါ့နော်ဒါတွေကတော့ကျွန်တော်တို့တိတော်နေမကပါဘူးဒါတဘာပတ်ဝန်ကျင်ထင်းသိမ်းယူချင်းမြန်တို့ရဲ့ဒေသခံ CSO NGO တွေလည်းလုပ်မယ်လို့ကျွန်တော်ယူကြည်ပါတယ်
သုတေသနစစ်တမ်းကြီးရာဆိုရင်အင်းလေးကံရဲ့ရေရဲမှာအဆစ်ပါဝင်မှုများနေပြီးအောက်ဆီဂျင်ပမာဏလည်းရှိတင်တာထက်ရော့နေတယ်လို့ပိုးမွားပါဝင်မှုကလည်းများနေရလို့ဆိုပါတယ်အဆိုဆုံးကတော့တစ်နှစ်တည်းတစ်နှစ်များလာရဲ့ခရမ်းညင်စိုက်ခင်းတွေမှာဓာတုပိုးသတ်ဆေးတွေကိုတရားဒီမှာ15ချိန်ကနေအချိန်20ကျော်အထိတုံးကြပါရယ်နောက်ပိုင်းမှာခရမ်းညင်ထွက်နှုံကြလာပြီးရေယူလည်းညဉ့်ညမ်းလာလို့တချို့ဒေသခံတွေကအရင်အားလိုတဘာဝနီးစနစ်နဲ့ပြန်ပြီးစိုက်ဖို့ကြိုးစားနေကြတယ်လို့ကြေးစားကုန်းရွာကခရမ်းညင်စိုက်ပျိုးနေရဲ့ဦးညိုကပြောပါရယ်
အခုကျွန်တော်တို့2016ညကစားပြီးစိုက်တဲ့နီးစနစ်နဲ့ခု2018ဒီနှစ်နှစ်ရှိပြီပေါ့နော်အဲစိုက်တဲ့စိုက်ပျိုးတွေကိုအင်းကြီးကံကြီးလည်းမညညွန်နေစီကြဘူးဆိုမှကျွန်တော်တို့ဒီမရှင်နဲ့လုံဆောင်ဖို့ကျွန်တော်ကြိုးစားနေဒီဟာအင်းလေးကံကြီးကနောက်ဆိုကျွန်တင်ကောလာဖို့ဒီရှိနေတဲ့အတင်းတာတွေရှိလာမယ်ဆိုတော့ကျွန်တော်တို့အင်းသားတွေကတခါရောတော့မှာပေါ့စာဝန်ကြီးတွေမူကြီးတွေမတွေ့တဲ့နေတဲ့အတင်းတာတွေအများကြီးဖြစ်လာနေတဲ့တောတောင်းတွေကနေပြီးတော့မှတောတောင်းမှကတပင်းတွေမရှိတော့ဘူးလေမရှိတဲ့အခါကဒီကုန်းမနီပြီးတော့မှစီးကြရတဲ့ရည်တွေကအညဉ့်ညမ်းတွေတန်ပါတယ်။နောက်ပြီးနှုံးတွေကြတော့ကျွန်တော်တို့အင်တာရီမျိုးညဉ့်ညမ်းမှုတွေအများကြီးရှိလာတယ်တော့ကျွန်တော်တို့ထင်တယ
်။အရင်ကတောက်တုံးရည်ကိုအင်းထဲကရပေမဲ့အခုဆိုရင်ကုန်းပေါ်မှာရှိရဲ့အနီးနားကြီးရွာတွေကတွင်းရည်ကိုအားထားနေရပါတယ်။အင်းလေးကဒေသမှာကြီးရွာပေါင်း250လောက်ရှိပြီး2014တကောင်စင်းရဆိုရင်လူရည်3,000ကျော်ရှိပါတယ်။အစိုးရနဲ့ရပ်ဘက်ဖွဲ့စည်းရေးကအင်းလေးကံဒေတာစိမ်းလန်းဆိုပြီးအောင်2010လောက်ကတည်းကစီမံကိန်းချလုပ်နေတယ်လို့ဒေတာကံတွေကလည်းထိရောက်တဲ့အသိပညာပေးမှုတွေလုပ်ပေးတဲ့လို့ပညာရှင်အချို့ကသုံးသပ်ကြပါဗျာ
ဗီဒီယိုသတင်းတော့ကိုဇော်ထည့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီယူအမေရိကန်တန်ကတောက်ကြနေညအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့လူသေဆုံးတဲ့သတင်းတစ်ပုဒ်ကိုကြားပါမယ်စကိုင်းတိုင်းကလေးဝါမြို့နယ်ကတစ်ချောက်ဒေသမှာမြေအောက်ကြောင်ပြီးသွေးတွင်တဲ့အလုလုနေသူတွေလူ၅ဦးတွေလောက်ကဒီအောက်ဆီဂျင်ပြတ်သွားပြီးတော့တေဆုံးသွားပါတယ်တေဆုံးရသူတွေထဲမှာတရုတ်နိုင်ငံသားတဦးပါဝင်ပြီးကျန်၄ဦးကတော့မြန်မာနိုင်ငံသားတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်း VOA သတင်းတော်ကိုမိုးစောသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ကြောင်မီသွေးတွင်ထိခိုက်မှုဖြစ်စဉ်ဟာကလေးဝါမြို့နယ်တစ်ချောက်ရွာနဲ့ဆယ်မိုင်အကွာဆက်ကွင်းအရက်ကထွန်းသွင်းတပ်ထုတူဖော်ရေးကုမ္ပဏီကဆောင်ရွက်နေတဲ့လုပ်ကွက်မြေအောက်ပေ600လောက်မှာကြာတာပရိနိညကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားစဉ်ကြောင်မီသွေးတွင်အတွင်းမှာလူ9ယောက်ပိတ်မိနေခဲ့ပြီးအဲ့ဒီလူ9ယောက်လုံးသေဆုံးခဲ့တယ်လို့ကလေးဝမြို့နယ်ကတာဝန်ကျရဲရဲရှိတူကပြောပါတယ်
အဲ9ယောက်လုံးကုန်သေးသွားတယ်ဗျာတရုတ်နိုင်ငံသား2ယောက်တည်းမြန်မာနိုင်ငံသား2ယောက်တည်းကုန်သေးသွားပါတယ်ခင်ဗျာမိမဲ့နှစ်နိုင်မှနောက်နေရပါဗျာဟုတ်မိသိတမ်းမွေလိုက်ပေါက်ခွဲရတာပေါက်ခွဲပြီးတော့မှအောက်ဆီဂျင်ပြတ်သွားတာခင်ဗျာအဲတော့မနေ့ကညဖြစ်တာဗျာညနှစ်နိုင်လောက်ပါခင်ဗျာ
အခင်းဖြစ်ပွားရာနေရာကိုအုပ်ချုပ်ရေးမှူးတွေအပါအဝင်ကျန်းမာရေးအဖွဲ့တွေဟာကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပါတယ်အခင်းဖြစ်ပွားရာကိုတွားရောက်ခဲ့တဲ့ကလေးဝါမျိုးနယ်အုပ်ချုပ်ရေးမှူးဦးစော်လင်းကအခင်းဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်ရဲ့တပ်တူရင်းညီအစ်ကိုပြောတာပေါ့နော်ကျွန်တော်တို့အောက်ထဲမှာဒီမှာလျှက်ချေခန်းနဲ့ကျွန်တော်တို့ကအကြောင်းမျိုးကိုခန်းနဲ့ထိုးပြီးတော့သူကထုတ်တာဟုတ်သူကအကြောင်းမျိုးကိုငါကလည်းကသူကမိသိန်းတို့ကာဝတိုင်းအောက်ဆိုင်တို့အဲ့လိုမျိုးတွေထွက်တယ်ကျွန်တော်ကညာတော့အဲ့မှာကျွန်တော်တို့ကခန်းတူးလိုက်တော့ဒီမိသားထွက်မှာပေါ့ဗျာအဲ့ရဥစ္စာနဲ့သူကဒီဈံငွေညာများရှိတဲ့အချိန်နဲ့တွေ့ပြီးတော့ခင်ဗျာတို့ကဘုံလိုပြီးတော့ပေါက်တာပေါ့ဈံငွေနဲ့မိနဲ့တွေ့ပြီးခင်ဗျာလေပေါက်တော့ခင်ဗျာတို့ကျွန်တော်တို့အောက်ဆီဂျင်သွားတဲ့ပိုက်ပေါ့အောက်ဆီဂျင်ပေးတဲ့ပိုက်တက်ထွက်သွားပြီးတော့တွင်းထဲမှာကျန်နေတဲ့9ယောက်ကအောက်ဆီဂျင်ပြတ်တယ်ပေါ့ဗျာပြောပါမယ်ဟောအဲ့လိုဖြစ်တာပါခင်ဗျာ
အခင်းဖြစ်ပွားပြီးနောက်ပိတ်မိနေတဲ့လူ9ယောက်ကိုတွားရောက်ကယ်တင်ခဲ့သူ4ဦးဟာလည်းအောက်ဆီဂျင်ပြတ်လက်တဲ့တန်ကြောင့်မူးမေ့လဲသွားခဲ့ကြောင်းသူတို့ကိုပြန်လဲဆွဲထုတ်ပြီးကလေးဝါစေးုံကိုပို့ဆောင်ကုသရာမှာအခုအခါမှာကျန်းမာလာပြီဖြစ်ကြောင်းလဲပြောပါတယ်ထွန်းသွင်ကုမ္ပဏီကတာဝန်ရှိသူတဦးကတော့တည်ဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုကလေးဝါမြို့ပြည်သူစေးုံကိုပို့ဆောင်ခဲ့ကြောင်းနဲ့အခြားထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းတိချောက်ကြောင်မီသွေးတွင်းမှာအောက်ဆီဂျင်ပြတ်လက်တာကြောင့်လူ9ဦးထိခိုက်ခဲ့ရမှာတရုတ်နိုင်ငံသား2ဦးသေဆုံးပြီးမြန်မာလူသား6ဦးကတော့အသက်အန္တရာယ်မဖြစ်ခဲ့ပါဘူးဒီဖြစ်စဉ်ကတော့တလကြရန်နာထားတဲ့တွင်းကိုပြန်လည်စတင်တူးဖော်စဉ်ဖြစ်ပွားခဲ့တာပါမြန်မာနိုင်ငံအတွင်းမှာတပ်ထုနဲ့တရားစတတ်တူးဖော်ရေးလူသားတွေရဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးအခြေအနေဟာအားရစရာမရှိပဲဖက်ကန်ကြောက်စိမ့်တွင်ဒေတာမှလည်းမြေပြိုတာတွေကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ
်သောရရှင်များရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ရိုးရွင်းနေကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကမကြာသေးခင်ကပဲသတိပေးလိုက်ပါတယ်တရုတ်ဆောင်အောင်ရွှေထွေးတည်ဆုံခဲ့မှုမှာဆွဆွဲခင်ရသူတွေကိုကြေးအပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးလျော်ဝေဖန်သံတွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS နေနေညာတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုထွေးအထွေးကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဒါရိုက်လိုက်လိုက်စီစဉ်ကကြိုဆိုပါရစေ။
နောက်ပြန်စနေည view ရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်၏ပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပါဒါရီမတိုင်ခင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ကိုရီးယားစစ်ပွဲအတွင်းကြာဆုံးသွားကြတဲ့အမေရိကန်စစ်သည်တွေလို့ယူဆရတဲ့သူတွေရဲ့ရုပ်ကျွင်းတွေကိုဖော်ထုတ်တဲ့လုပ်ငန်းစဉ်ကိုအမေရိကန်ပြည်ထောင်စုကစတင်လှုပ်ဆောင်လိုက်ပါပြီအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ပြီးခဲ့တဲ့ဇွန်လ12ရက်နေ့ကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွင်းသဘောတူခဲ့တဲ့အတိုင်းရုပ်ကျွင်းတွေကိုထည့်ထားတဲ့အခေါင်း55ခုကိုမြောက်ကိုရီးယားနိုင်ငံကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဒီရုပ်ကျွင်းတွေဟာဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုစမ်းစစ်ဖော်ထုတ်တဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးအမေရိကန်စစ်ဘက်တာဝန်ရှိသူတွေကမီဒီယာတွေကိုရှင်းလင်းပြောကြားခဲ့တာနဲ့ပတ်သက်လို့ VOA သတင်းတော့ Zelatissa Hope သတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်။
ကိုရီးယားစစ်ပွဲတွင်ကြာဆုံးသွားတဲ့အမေရိကန်စစ်သည်တွေရဲ့ရုပ်ကျွင်း55ခုကိုမြောက်ကိုရီးယားနိုင်ငံကပြန်လည်လွှဲပြောင်းပေးလိုက်ပြီးတော့အဲဒီရုပ်ကျွင်းတွေကိုဟဝါယီမှာဗုဒ္ဓဟူးနေ့ကတရားဝင်အခမ်းအနားနဲ့ကျူးဇော်ခဲ့ကြပါတယ်။ဒီရုပ်ကျွင်းတွေနဲ့ဒီရုပ်ကျွင်းတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုသုံးဖြတ်ရမယ့်လုပ်ငန်းစဉ်အသေးစိတ်အချက်အလက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ကလည်းကြာသပတေးနေ့မှာအခုလိုပြောကြားခဲ့ပါတယ
်။ The remains of those 55 cases have been fully assessed into our laboratory and are already undergoing forensic analyses.
အဲ့ဒီအခေါင်55ခုတည်းကရုပ်ကျွင်းတွေကိုကျွန်တော်ရဲ့တက်ခွဲကမ်းမှာသေချာအပြည့်အဝစမ်းသပ်ပြီးသူတို့ကိုဒေါက်တာဂျွန်ဘတ်နဲ့သူ့ရဲ့သိပ္ပံပညာရှင်အဖွဲ့ကမှုကင်းဆေးပညာအရသုံးသက်စစ်ဆေးနေပါတယ
်။စစ်သုံးမှန်းနေတဲ့ပျောက်ဆုံးစစ်သည်တွေရဲ့စင်းကိုကောက်ယူတဲ့ကာဝေးဝန်ကြီးဌာနအေဂျင်စီအကြီးအကဲကယ်လီမကိတ်ကသူတို့အေဂျင်စီအနေနဲ့စစ်ပွဲတွင်ပျောက်ဆုံးနေတဲ့စစ်သည်9,900ကျော်တည်းက90ရာခိုင်နှုန်းရဲ့မိသားစုဝင်တွေစီကနေ DNA လို့ခေါ်တဲ့မျိုးဗီဇလက္ခဏာနမူနာတွေကိုရထားပြီးဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်မှုခင်းစည်းပညာကျွမ်းကျင်သူတွေဟာဒီရုပ်ကျွင်းတွေကိုဖော်ထုတ်နိုင်ဖို့အတွက်တခြားနီလန်းပေါင်းစုံကိုလည်းသုံးသွားမှာဖြစ်တယ်လို့သူကပြောပါတယ်
။ They utilize multiple lines of evidence. So if we have chest x-rays that the service member took when they entered the service, that's
သူကတခြားသက်သေထောက်ထားတွေကိုလည်းအသုံးပြုသွားမှာပါ။အဲလူတွေတက်တဲ့ဝင်တော့ကရင်မက်ကိုရိုက်ထားတဲ့ဓာတ်မှန်ရှိရဆိုရင်ဒါကသူတို့အတွက်စမ်းစစ်ချက်လက္ခဏာပဲဖြစ်ပါတယ်။ကျွန်တော်တို့မှာသွားနဲ့ပတ်သက်တဲ့မှတ်တမ်းတွေရှိနေတယ်ဆိုရင်ဒါကတေးကြတဲ့သက်သေမှတ်တမ်းတွေပါအဲ့လိုနီလန်ပေါင်းစုကိုသုံးပြီးဘဲမျိုးဗီဇာကပျောက်ဆုံးနေတဲ့စစ်သည်တွေနဲ့ဆက်ဆက်တယ်ဆိုတာကိုကျွန်တော်တို့သက်သေပြနိုင်မှာပ
ါဒီအေဂျင်စီရဲ့မှုခင်းဆေးပညာအဖွဲ့ခေါင်းဆောင်ဂျွန်ဘတ်ကတော့ကနဦးဆေးစစ်ချက်တွေအရတော့ဒီရုပ်ကျွင်းတွေဟာအမေရိကန်တပ်ဖွဲ့ဝင်တွေရဲ့ရုပ်ကျွင်းတွေဖြစ်ဖို့အများကြီးဖြစ်နိုင်ခြေရှိကြောင်းဒါပေမဲ့ဘယ်နှစ်ယောက်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့သူကပြောပါတယ
် It's a little bit of a complicated scientific process to determine how many individuals you have
တချို့တွေကအပိုင်းပိုင်းဖြစ်နေပြီးတချို့တွေကြတော့လဲမပြည့်စည်ရအောင်တေချာထင်းထင်းထားတာမဟုတ်တော့ဘယ်နှစ်ယောက်ဆိုတာကိုအခိုင်အမာဆုံးဖြတ်နိုင်ဖို့အတွက်လုပ်နေတဲ့သိပ္ပံနီးကျလုပ်ငန်းစဉ်ကနည်းနည်းတော့ရှုပ်ထွေးပါတယ
်ဒီရုပ်ကျွန်းတွေနောက်တစ်ဝိုက်ကအချင်းတွေဟာကိုရီးယားစစ်ပွဲကာလအတွင်းအစောပိုင်းရှာဖွေတွေ့ရှိမှုတွေနဲ့တူတယ်လို့လဲJohn Bott ကပြောပါတယ
် The material evidence found with the remains was consistent with US military issue equipment from the Korean War
ဒီရုပ်ကျွန်းတွေနဲ့အတူတွေ့ရှိတဲ့သက်သေပစ္စည်းတွေဟာကိုရီးယားစစ်ပွဲတုန်းကအမေရိကန်စစ်တပ်ကထုတ်ပေးခဲ့တဲ့ပစ္စည်းတွေနဲ့တူညီမှုရှိပြီးကိုရီးယားစစ်ဖြစ်ခဲ့တဲ့နေရာတွေကနေရပြီးထိန်းသိမ်းထားတဲ့ပစ္စည်းတွေနဲ့လည်းတူပါတယ
်ဒီရုပ်ကျွန်းတွေဟာဘယ်သူဘဝတွေဖြစ်တယ်ဆိုတာကိုကျွမ်းကျင်သူတွေဖော်ထုတ်ပြီးအဖြေပေးနိုင်မှုကတနည်းဒါမှမဟုတ်အဲ့ဒီထက်ပိုကြာနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါကိုဖော်ထုတ်နိုင်ပြီးဆိုရင်တော့အဲ့ဒီရုပ်ကျွင်းတွေကိုမြေမြုပ်ဖို့အတွက်သူတို့နဲ့အနီးဆုံးဆွေမျိုးတော်ဆက်သူတွေစီကိုလွှဲပြောင်းပေးသွားမှာဖြစ်ပါတယ်။တောင်တဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်မှာနယ်စပ်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက် 1950 ခုနှစ်ဇွန်လမှာကိုရီးယားစစ်ပွဲစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ 1953 ခုနှစ်ဇူလိုင်လမှာတော့နိုင်ငံအပြစ်ရဲစာချုပ်ချုပ်ဆိုပြီးကိုရီးယားစစ်ပွဲကိုဆုံးသတ်ခဲ့ပါတယ်။ကိုရီးယားစစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်3,300လဲအသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးအမေရိကန်စစ်သည်တွေရဲ့ရုပ်ကျွင်းနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုကိုရန်နိုင်ပြောပြသွားတာပါ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9339လိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တတင်ဆက်တဲ့ခါမှာတော့
ကျွန်မတို့ရတော့အထိုင်သေးစွာကြီးတဲ့ဘုတ်ဆောင်ကဆိုတာရှိကြဗျာအထိုင်သေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအထိုင်သေးပေါ့ဗျာဒီဟာအထိုင်သေးနဲ့ဒီဘုတ်ဆောင်ကနဲ့တွေ့လို့ရှိရင်ဒီမြန်မာနိုင်ငံ
ဒါတော့ဒူးဝန်ကြီးဟောင်းလည်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောပြချက်တွေကိုနောက်ပိုင်းသိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီမလေးရှားမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းမာဒီယာမူဟာမက်နိုင်ရခဲ့ပြီးဇွန်လကသူ့အစိုးရတဲ့ကိုဒီဖွဲ့စည်းရမှာအမျိုးသမီးဝန်ကြီးတွေကိုခန့်အပ်ခဲ့တာတွေ့ရပါတယ်။ဝန်ကြီးဌာနအတွက်ဒီနေ့မှာနိုင်မဲ့အရှိဆုံးဝန်ကြီးဌာနလို့ဆိုရမယ့်စွိုင်းအင်သိပ္ပံဤပညာတဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုဌာနမှာဝန်ကြီးအဖြစ်ခန့်အပ်ခံရတဲ့ရဲဘီရင်ဟာအသက်35နှစ်သာရှိပြီးဝန်ကြီးအဖွဲ့မှာအသက်အငယ်ဆုံးအမျိုးသမီးဝန်ကြီးလည်းဖြစ်ပါတယ်။ဝန်ကြီးဖြစ်လာခဲ့ပြီးနောက်မလေးရှားနိုင်ငံမှာစွမ်းရင်အသုံးပြုဖူလုံရေးအတွက်သူ့ဌာနရဲ့ရည်မှန်းချက်နဲ့ပတ်သက်ပြီးအထူးယူစရာကောင်းတယ်လို့ဆိုရမယ့်သူ့ရဲ့ပြောကြားချက်တွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းစူးစီးတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my
And behold, today, I hope that it is him that becomes the energy minister. But I want to tell you, we have an ambitious plan. And I'm now having the responsibility. Chima,
small in Winji, Pila Bari. Chima, ni ne, Pyoji Naga. Chima, Ruma, Yi Manje, Chima, Re, Si, 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 Bari. Chima, ni ne, Ku, Prita, Siga, Achanyan, Rui, Tamkan, Chima, Re. Chima, Ru, Suya, ni ne, Malaysia, Lulu, Gu, Pita, Re, Kri, Gu, Pizi, Pilu, Bari. Piyampi, Mie, Swan, In, Gani, Kiasi, Da, Aar, ထုံနိုင်တဲ့ရာနှုန်းဟာအခု200ဂိုင်းနှုန်းကနေ20ရာဂိုင်းနှုန်းထိတိုးမြင့်ဆောင်ရွက်ပြီးလို့ပါတယ်လို့ပြောသွားသူကတော့စွမ်းအင်သိပ္ပံနဲ့ဤပညာပတ်ဝန်းကျင်ရာနဲ့ရာသီဥတုအပြောင်းလဲဌာနဆိုင်ရာဝန်ကြီး UB ရင်းမဲ့ဖြစ်ပါတယ်သူကဝန်ကြီးရာထူးလက်ခံပြီးလူလူနယ်တွေ့ဆုံမေးမြန်းတဲ့အခမ်းအနားမှာအခုလိုပြောကြားသွားခဲ့တာပါ UB ရင်းကဘယ်သူလဲသူဟာအခရီးတိုက်စားမှုအရှုပ်တော်ပုံကြောင့်နာမည်ပြက်တဲ့အစိုးရဟောင်းနာဂျစ်ဘရဇတ်ကိုမေလရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့မလေးရှားဝန်ကြီးချုပ်ဟောင်းမဟာသီမိုဟာမက်ကဖွဲ့လိုက်တဲ့ဝန်ကြီးအဖွဲ့မှာအသက်35နှစ်အရွယ်နဲ့အငယ်ဆုံးအမျိုးသမီးဝန်ကြီးတဦးပဲဖြစ်ပါတယ်။1980ခုကနေ2003ခုနှစ်အထိဝန်ကြီးချုပ်ဖြစ်ဒါဝင်ထမ်းဆောင်ခဲ့သည်မဟာသီမိုဟာမက်အနေနဲ့ခုတစ်ချိန်အတိုက်ခံပါတီဖြစ်တဲ့ညီညွတ်တဲ့မလေးတိုင်းရင်းပါတီဖွဲ့ပြီးမေလ9ရက်နေ့ရွေးကောက်ပွဲမှာအနိုင်ရရှိလိုက်တာဖြစ်ပါတယ်။သူရဲ့ဝင်ကြီးဖွဲ့မှာဝင်ကြီး25ဦးနဲ့အမျိုးသမီးဝင်ကြီး5ဦးဒုတိယဝင်ကြီး23ဦးနဲ့အမျိုးသမီး4ဦးတို့ပါဝင်ပြီးစုစုပေါင်းဝင်ကြီးအဖွဲ့မှာအမျိုးသမီး9ဦးတို့ခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါတယ်။သူအစိုးရအဖွဲ့မှာမဟာသီကဝင်ကြီးချုပ်ဖြစ်ပြီးဒုတိယဝင်ကြီးချုပ်ကတော့တချိန်ကအတိုက်ခံခေါင်းဆောင်ဖြစ်ပြီးအချင်းကျနေတဲ့ဒုတိယဝင်ကြီးချုပ်ဟောင်းအန်နဝါအီဘရာဟိမ်ရဲ့ဇနီးဒေါက်တာဝမ်အဇီဇာဝမ်အစ်မဲလ်ပဲဖြစ်ပါတယ်။သူဟာအမျိုးသမီးဒုတိယဝန်ကြီးချုပ်အပြင်အမျိုးသမီးရေးရာနဲ့မိသားစုဖုံဖြူရေးဆိုင်ရာဝန်ကြီးဖြစ်လေခန့်အပ်ခြင်းခံခဲ့ရပါတယ်။အသက်ငယ်ဆုံးအမျိုးသမီးဝန်ကြီးဖြစ်တဲ့ UB ရင်းနဲ့ပတ်သက်လို့တော့ Cambridge တက္ကသိုလ်မှာသူဟာ Advanced Chemical Engineering ဘာသာရပ်နဲ့မဟာသိပ္ပံဘွဲ့ရရှိခဲ့ပြီးအသက်29နှစ်အရွယ်မှာဆလိုင်ကောပြည်နယ်လွှတ်တော်မှာဓမ္မစရာဥတ္တမမေဆန္ဒနေကနေပြည်နယ်လွှတ်တော်အမှတ်ဖြစ်2013ကနေ2018နှစ်ထိတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒီနောက်2018မဟာသိရဲ့ညွန်ပေါင်းအဖွဲ့မှာပါတဲ့ DAB ပါတီကနေသူဟာဂျဟိုးပြည်နယ်ကနေဝင်ရောက်ရွေးချယ်ခံခဲ့ရမှာခုစွန်အင်းသိပ္ပံနဲ့ဤပညာပဝန်းကျင်ဟိယနဲ့ရာသီဥတုအပြောင်းလဲဝင်ကြီးဌာနရဲ့ဝင်ကြီးဖြစ်ခန့်အပ်ခြင်းခံခဲ့ရတာဖြစ်ပါတယ်။ UB ရင်းဟာပြည်နယ်လွှတ်တော်အမတ်ဘဝနဲ့လဆာနဲ့မိသားစုတွေရဲ့တာသမီတွေအခမဲ့ပညာသင်ကြားနိုင်ရေးစာနာရိတ်ခါထောက်ပံ့ပေးရဲ့အစီအစဉ်တွေမှာစေနာဝန်ထမ်းလုပ်ကိုင်ပေးခဲ့သလိုစာရဝတ်ပြည်နယ်မှာလည်းအခြေခံရန်တရားအဆောက်အုံတွေဖြစ်တဲ့လမ်းလျှက်စစ်နဲ့တောက်တုံးရီရရှိရေးစီမံကိန်းမှာလည်းပါဝင်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူအနေနဲ့နိုင်ငံရေးလောကထဲဘာလို့ဝင်လာရတာလဲဆိုတဲ့အမိနဲ့ပတ်သက်လို့သူရေးသားခဲ့တဲ့မလေးရှားပြန်တဲ့ပုံဖော်ရေးစာအုပ်ထုတ်တဲ့ဖွင့်ပွဲအခမ်းအနားမှာခုလိုသူကပြောခဲ့ပါတယ်
။ Then I realized that it was never about comfort or certainty. Was I?
ဒီမှာနိုင်ငံရေးလောကထဲဝင်ဖို့ဆုံးဖြတ်တာကစိန်ကြကြနဲ့နေထိုင်ဖို့မဟုတ်ပါဘူး။ကျမတဆွမ်းသမျှပညာသုံးပြီးမလေးရှားနိုင်ငံအတွက်ဆွမ်းဆောင်ပေးခြင်းလို့ဖြစ်ပါတယ်လို့ဝင်ကြီးယိုပေရင်ကပြောသွားခဲ့တာပါသူဟာဆွမ်းရည်ဝင်ကြီးဖြစ်ခန့်အပ်ခြင်းခံရပြီးမလေးရှားမှာဆွမ်းရည်ပြဿနာအဖြေရှာနိုင်ရေးအတွက်ထိရောက်တဲ့စီမံကိန်းတွေဆောင်ရွက်နိုင်ဖို့လူမှုနယ်တွေ့ဆုံပွဲတွေကျင်းပခဲ့ပါတယ်ဆွမ်းရည်ဌာနရဲ့ဝင်ကြီးတဦးအနေနဲ့သူ့ရဲ့မျှော်မှန်းချက်ကဘာပါလဲ
As the energy minister, the only what we want is affordable, reliable, sustainable.
ဆောင်ဝင်ကြီးတူအနေနဲ့ကျမတို့လူချင်းတာကကျမတို့နိုင်ငံမှာဈေးနှုန်းသက်သာပြီးအမြဲအားထားရမယ်ရရှိခံမယ်စွန့်အင်လုံခြုံမှုပါပဲ။ဒါပေမဲ့မလေးရှားနိုင်ငံမှာလွန်ခဲ့တဲ့နှစ်20ကတွေ့ခဲ့ရတာကတော့ကုန်ကျစရိတ်သက်သာတဲ့ကြောင်မီသွေးသုံးစွန့်အင်အသုံးပြုမှုပါပဲ။1996ခုနှစ်မှာ 8.3 ဂိုင်နှုန်းကနေ2016ခုနှစ်မှာ 42.5 ဂိုင်နှုန်းအထိတိုးလာခဲ့ပါတယ်။ဒီတိုးနေတဲ့နှုန်းကိုကျမတို့မယက်နိုင်ဘူးဆိုရင်နောက်ပိုလို့များလာစရာပဲရှိပါတယ်။ကြောင်မီသွေးသုံးစွန့်ရင်ဟာဈေးသက်သာလို့အဆင်ပြေတယ်လို့လူတွေကပြောကြပြီးမဲ့လို့လေကျမဒီနေရာမှာထောက်ပြလိုတာကကျမတို့မလေးရှားနိုင်ငံမှာကြောင်မီသွေးမထွက်ပါဘူး။ကဘာကြီးမှာကြောင်မီသွေးရှားပါသွားတယ်ဆိုရင်ကျမတို့နိုင်ငံဘယ်လိုလုပ်မလဲလို့မေးချင်ပါတယ်ကျမတို့နိုင်ငံဒုက္ခလှလှကြီးတွေ့မှာဖြစ်ပါတယ်ဒါကြောင့်ရေရှိခမဲ့စွန့်ရင်ဖူလုံရေးတွေကျမတို့ကြောင်မီသွေးသုံးနာကိုလျှော့ပြီးရေလေနေအဆရှိတဲ့ပြန်ဖြည့်စွန့်ရင်တွေကိုအသုံးပြုနိုင်ဖို့ကြိုးစားရမှာဖြစ်ပါတယ်လို့ဝင်ကြီးယိုပေရင်ကပြောသွားတာပါဒါကြောင့် renewable energyပြန်ပြည့်မြဲစွန့်အင်ကိုရေရှည်တုံးနိုင်အောင်မလေးရှားအစိုးရကဆောင်ရွက်လိုတာဖြစ်တယ်လို့လည်းသူကရှင်းပြခဲ့ပါတယ
် That is the reason why renewable energy is something the government
ဒီချက်ကြောင့်ပြန်ပြည့်မြဲစွန့်အင်ကိုကျမတို့အစိုးရကရှေ့တိုးလှုပ်ဆောင်လိုတာဖြစ်ပါတယ်ရေရှည်မှာပြင်ပမှာဘာပဲဖြစ်ဖြစ်နေမလေးရှားကိုထိခိုက်နိုင်မှာမဟုတ်ပါဘူးဒီချက်ကြောင့်ပြန်ပြည့်မြဲစွန့်အင်ကိုကျမတို့နိုင်ငံကအသုံးပြုဖို့လိုအပ်တာဖြစ်ပါတယ်လို့ဝင်ကြီးယူပေရင်ကရှင်းပြခဲ့တာပါ။ဒါအပြင်စွန့်ရင်အသုံးပြုမှုနဲ့ပတ်သက်လို့နာဂျစ်ဘရာဇက်အစိုးရလက်ထက်ဟောင်းမှာအဂတိလိုက်စားမှုတွေဌာနတွင်းရှိတာကိုလည်းရေးယူဖို့စတင်လှုပ်ဆောင်နေပြီလို့သူကပြောခဲ့ပါတယ်
။ For certain reasons that the previous government has approved a lot of IPP
ကြောင်းကြောင်းကြောင်းအရင်အစိုးရလက်ထက်ကပုဂ္ဂလိကစွန့်ရင်ထုတ်လုပ်တဲ့ contract အတော်များများကိုချပေးခဲ့ပါတယ်။ချပီးရမှာလေကော်မတီတွေနဲ့ဓာတ်ရိုက်ဆက်သွယ်ပြီးချပေးခဲ့တာဖြစ်ပါတယ်။အလုံးမဖြစ်တဲ့ဒီကော်မတီတွေကြောင့်ကုန်ကျစရိတ်တိုးတဲ့အခါမှာသုံးဆွဲတဲ့ပြည်သူတွေကဒီကုန်ကျစရိတ်ကိုမျှခံကြရတာဖြစ်ပါတယ်။ဒါကြောင့်ကျမတို့အစိုးရသည့်လက်ထက်မှာပုဂ္ဂလိကစွန့်အင် contract တွေကိုပြန်စီစစ်နေပါတယ်။အလုံးမဖြစ်တဲ့ကော်မတီတွေအထူးသဖြင့်အစိုးရကုန်ကျစရိတ်များနေတဲ့ကော်မတီ၄ခုထံကနေ contract ပြန်ရုပ်သိမ်းလိုက်ရတယ်လို့ဝင်ကြီးယူပေရင်ကပြောသွားခဲ့ပါတယ်။ဒါအပြင်သူအစိုးရလက်ထက်မှာစွန့်ရင် contract တွေကိုထုတ်ပေးရမှာအားလုံးတင်တာဖွင့်ပြီးအခွင့်အရေးမျက်မျက်တရရကြမှာဖြစ်တယ်လို့လည်းသူကပြောခဲ့ပါတယ
်။ Also do not worry if you do not see me personally. Because in the old time
Knowing who is important to get a government project. Knowing who is important to get a quota in the
future. Yin suya kika suyin, suya siman gei ma, tinda yabu ga, bedu go ti ma, bedu ga kota yare niya ma, pyo nai su nai a shida, siwai lunga dwe, bedu go ti bo yeji re surarui shige baare. Dabi me, chima pyo jina ga ro, chima ro winji thana ma ro, shino ni ne, chima ne tiziya mlu babu, lunga ngu belu loya mle sura gube, ti bo wa yeji baare. Da jang, chima me swiri ga, Chima swangi winji pilare kama, chima ne setuwe geja baare. Chima garo chima shimala ne sunuwe guwe teyao java lu ti bege baare. Chima ne tiro ga pa kun yi ma yama ma ho bau. Degero chima kurang le tenda yuide bopwe ma ma ba ba wu lu piobya zi. Da jang lungan de bogo chuanji ao lu java. Chima ru suya ni ne siwae lupu ma ho bau. Siwae lungan dwi ao miyembu pa winji chi ni gu. Panti bebu babe, daha winji tanat kupide, chimaye kankan da babe, lu, ate tungseng hane, yueda shidire, winji, yubi yinge, pyoja jeha, kanim yama nangaye, winji tanat rima, atu yuzia pipa jong timpia yin, di drimbaye, mitumia kandago, nigong chua parishim.
You can bend, but never break me. Because it only serves to make me more determined to...
ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ။ခုတခါတော့သုဒ္ဓဆိုလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဗာမောင့်ဖော်အထိမ်းအမှတ်ပြတိုင်းနဲ့မင်းကလေးကင်းတောင်လူငယ်အသင်းရဲ့စတမ်လို့ခေါ်တဲ့နှီးပညာအစီအစဉ်လေးအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်။
American Congress လို့ Dr. White က Belmont Paul အထိမ်းအမှတ်ပြတိုင်းမှာဆိုရင် American ပြည်အောင်စုအစောပိုင်းကာလတွေအတွင်းအမျိုးသမီးတွေအနေနဲ့အမျိုးသားတွေနီးတူတန်းတူခွင့်ရရဖို့တိုက်ပွဲဝင်ခဲ့တဲ့သမိုင်းကြောင်းကိုလေ့လာနိုင်ပါတယ်။ Washington DC အရှေ့မြောက်အရ Constitution လမ်းမကြီးပေါ်မှာချီးတဲ့ဒီအထိမ်းအမှတ်ပြတိုင်းကိုရောက်သွားတယ်ဆိုရင်မဲ 1905ပြည့်နှစ်ဥပိုင်းကငွေသက်တွေကိုထိတွေ့မိပါပါ။အဲ့ဒီအချိန်တုန်းကဆိုရင်အမျိုးသားတွေနဲ့တန်းတူခွင့်ရရဖို့အတွက်အမျိုးသမီးတွေဟာစတင်လှုပ်ရှားတောင်းဆိုကြတဲ့ကာလမျိုးပါ။
Now the main story that we tell here is the fight for the 19th.
ပြလိုက်တောင်းဝန်ခံအုပ်ဖြစ်တဲ့ဇာခရီဝစ်လိုးကနောက်သမိန်စတိုရီသတ်ဝီတယ်ဟီးအစ်သဒ်ဖိုက်ဖော်သဒ်19သ်ပြလိုက်မှာအဓိကပြသထားတဲ့အကြောင်းအရာကတော့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19ကိုကြောင်းပါသူသဖြင့်သမ္မတဗုဒ္ဓရောဝန်ဆောင်အနေနဲ့ဒီဥပဒေပြတဲ့လမ်းတွေအောင်ထောက်ခံပေးဖို့တွန်းအားပေးတဲ့အမျိုးသမီးတွေနဲ့အမျိုးသမီးပါတီရဲ့ခန့်ကဏ္ဍအကြောင်းကိုပြသထားပါတယ်
အမျိုးသမီးရဲ့အနေနဲ့မဲပေးခွင့်လဲပါဝင်တဲ့ဥပဒေပြင်ဆင်ဖြည့်ဆွက်ချက်19ကိုထောင်990ခုနှစ်ဩဂုတ်လ16ရက်နေ့မှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပြီးဒီခွင့်ရရဖို့ဆယ်စုနှစ်တင်တဲ့ချီတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာပါ။အဲလစ်ပေါ်ဟာဒီလှုပ်ရှားမှုတွေကိုဦးဆောင်ခဲ့တဲ့အမျိုးသမီးပါတီတည်ထောင်သူတဦးလဲဖြစ်ပြီးအမျိုးသမီးအခွင့်ရေးလှုပ်ရှားသူတဦးလဲဖ သူတို့ရဲ့အနစ်နာခံဆောင်ရွက်မှုတွေကိုမျိုးဆက်သစ်တွေကအမှတ်တရဂုဏ်ပြုကြပါတယ်ပြရိုက်ကိုလာရောက်လေ့လာတဲ့ Corinne Ducey က
I just think Alice Paul's one of my heroes
ကျွန်မတို့တော့ Alice Paul ဟာသူရဲ့ကောင်းတယောက်ပါသူရောပါတီရဲ့စွမ်းဆောင်ချက်တွေကိုလည်းလေ့လာရတာတန်ဖိုးရှိပါတယ်သူတို့ဟာတကယ်စွမ်းဆောင်ရှင်တွေဖြစ်ပြီးတော့အောင်မြင်ခဲ့ကြသူတွေပါ
Constitution လမ်းမကြီးနဲ့ဒုတိယလမ်းတောင်မှာတည်ရှိတဲ့ဒီအထိမ်းအမှတ်ပြတဲ့အဆောက်အဦကိုအမျိုးသမီးပါတီဌာနချုပ်အဖြစ်နှစ်ပေါင်း90ကြာအသုံးပြုခဲ့ကြတာပါ။အဲဒီနောက်ကျောင်းအဖြစ်လည်းအသုံးပြုခဲ့ပြီးနောက်ပိုင်းမှာအမျိုးသားဥယျာဉ်ဌာနကအထိမ်းအမှတ်ပြတဲ့အဖြစ်သတ်မှတ်လိုက်တာပါ။အလဲလာရောက်သူတူဖြစ်တဲ့ William Barnett က
Definitely worth visiting.
ဒီလာလေရရန်တမှုရှိပါတယ်။အမျိုးသမီးတွေသူတို့မဲပေးခွင့်ရအောင်ဘလို့တောင်းဆိုတိုက်ပွဲဝင်ခဲ့ကြတယ်ဆိုတော့ကိုသိရတဲ့အတွက်ပါ။
မျိုးသမီးအခွင့်အရေးလှူရှားတောင်းဆိုမှုတွေစတင်ခဲ့တာရာစုနှစ်ကြီးကြာမြင့်ခဲ့ပေမဲ့မျိုးဆက်သစ်တွေဟာဒန်းတူညီမြအခွင့်အရေးတွေရရှိဖို့တောင်းဆိုရုန်းကန်နေကြသေးပါပြတဲ့လေလာသူဖြစ်တဲ့ Corinne Ducey က
Always hoping for equal
ကောဂရက်စ်တော်မှာလည်းအမျိုးသမီးအရေးအတွက်အချိုးတူရှိဖို့နဲ့အမျိုးသမီးသမ္မတရှိလာဖို့မျှော်လင့်ပါတယ်
မျိုးသမီးတွေအနေနဲ့တန်းတူခွင့်ရနိုင်မို့အခုလိုနှစ်ကာလကြာရှည်စွာတောင်းဆိုခဲ့ပြီးချိန်မှာပဲသူတို့ရဲ့ညီမချက်တွေလည်းအကောင့်ထဲပေါ်လာတာကြောင့်တိထက်ပိုပြည့်စုံတဲ့အနေအထားရောက်အောင်သူတို့အနေနဲ့ဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့မျိုးဆက်သစ်အမျိုးသမီးငယ်တွေကလည်းယုံကြည်ထားကြပါတယ်ခင်ဗျာ American Bidan Zuga Mengele Kendao Lunge Tewin ni a ni ne khin ne a nyi ni pinya san ya ne peri ma wa a chan twin win shi la zi bu ta win shi du ri ga chu ban ni ba de Mengele Kendao Lunge a tin go khit kala ne lai lyo nyi dwe phit aw a tin ye lo sha mu ri ma ni pinya san ya a si zin ni go le the twin paung sat pho ta win shi du ri ga chu sa ni ja da ba Mengele nge ri a ni ne yan mong ngwe twet ze yang cha da myo da ma hoh be sa yauk dwe phan di da chao taung tet da lu mu tai wan twin တက်တက်ကြွကြလှူရှားတာစာရာတွေကိုလည်းဆောင်ရွက်ဖို့ထဲသွင်းစဉ်းစားနေတာပါဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့အခြေစိုက်မင်းကလေးကင်းတော့လူငယ်အသင်းရဲ့အကြီးအကဲမီဂန်ဖာလန်က
I wished them well
ယောက်ျားလေးကင်းထောက်လူငယ်အသင်းဝင်နေလဲအဆင်ပြေစေဖို့ဆန္ဒပြုပါတယ်မင်းကလေးကင်းထောက်လူငယ်အသင်းဝင်ခြင်းသူတွေလည်းအသင်းရဲ့အစီအစဉ်တွေမှာပါဝင်နိုင်မဲ့အခွင့်အရေးရရှိခြင်းပါတယ်ဒီအစီအစဉ်တွေဟာတကယ်ကောင်းမွန်တဲ့ဆိုတာကိုလည်းသက်သေပြခဲ့ပြီးပါပြီ
လုံရတဲ့နေ့ကစလို့ကင်းတော်လူငယ်အသင်းရဲ့အစီအစဉ်တိုင်းမှာမင်းကလေးအသင်းဝင်တွေပါဝင်လာနိုင်တာပါဒါပေမဲ့လည်းယောက်ျားလေးအသင်းဝင်တွေရဲ့လှူရှားမှုအစီအစဉ်တွေအတိုင်းမဟုတ်ပဲမင်းကလေးအသင်းဝင်တွေအတွက်တီးသန့်အစီအစဉ်တွေထားရှိသွားမယ်လို့ Fallen ကပြောပါတယ
် focusing on making sure that every girl
မင်းကလေးတွေအတွက်တီးခြားအစီအစဉ်တွေထားရှိဖို့ဟာလည်းအရေးကြီးပါတယ်မင်းကလေးတွေရဲ့သဘာဝနဲ့လိုက်လျောညီထွေဖြစ်မဲ့အစီအစဉ်မျိုးတွေရှိဖို့စောင့်ရွက်နေပါတယ်
မိဘတွေအနေနဲ့အလုပ်ရှုပ်နေတာအင်တာနက်ဂိမ်းတွေနဲ့တခြားအွန်လိုင်းဖျော်ဖြေရေးအစီအစဉ်တွေကြောင့်ကင်းတော့လူငယ်အသင်းဝင်ရောက်မှုကလည်းရော့ကျလာနေပါတယ်2003ခုနှစ်တုန်းကဆိုရင်မင်းကလေးကင်းတော့လူငယ်အသင်းဝင်1.9%နဲ့စေတနာဝန်ထမ်း9,000လောက်ရှိပြီးအခုခါမှာတော့အသင်းဝင် 1.8%နီးပါးနဲ့စေတနာဝန်ထမ်း9,800လောက်သာရှိပါတော့တယ်မင်းကလေးကင်းတော့လူငယ်အသင်းဝင်တွေအနေနဲ့သိပ္ပံနည်းပညာအင်ဂျင်နီယာသင်္ချာစာရာတွေကိုကူစားပြုတဲ့ STEM အဖွဲ့ဝင်တစ်စိတ်ကိုရရှိပါတယ် Fallen က
I do believe that STEM for girls
STEM အစီအစဉ်တွေဟာမိန်းကလေးအသင်းဝင်တွေအတွက်တကယ်ကိုအရေးကြီးပါတယ်ဘာလို့လဲဆိုတော့လာမယ့်ဆယ်စုနှစ်တွေအတွင်းအဲ့ဒီကဏ္ဍကလုပ်ငန်းတွေဟာအရန်အရေးပါလာမှာဖြစ်ပေမဲ့အမျိုးသမီးတော်တော်များများဒီလုပ်ငန်းတွေကိုရောက်လာမှာမဟုတ်ဘူးဆိုပြီးတော့လဲတွက်ချက်မှုတွေရှိနေတာကြောင့်ပါ
ဒီလိုအခြေအနေတွေကြောင့်အခုခါမှာ Texas ပြည်နယ် Dallas မြို့က62ဧကရှိတဲ့မြေအခြေပေါ်မှာစနေတန်းကျောင်းသားတွေအတွက် STEM အစီအစဉ်တွေတင်ကြားမဲ့စင်တာတစ်ခုဆောက်လုပ်ထားပါတယ်။မင်းကလေးကင်းတော့လူငယ်အသင်းဝင် Mylin Tran ကတော့ဘာကြောင့်ကင်းတော့လူငယ်အသင်းကိုဝင်ရောက်ခဲ့လဲဆိုတာကိုအခုလိုရှင်းပြပါရစေ
။ I think that Girl Scouts really gives a unique experience.
တယောက်နဲ့တယောက်သဘောထားချင်းလုံးဝထပ်ထူမကြနိုင်ပေမဲ့လည်းမင်းကလေးတွေဟာတယောက်နဲ့တယောက်တူတဲ့နေရာတွေမှာပေါင်းလုံနိုင်တဲ့အခွင့်အရေးရမယ်လို့ထင်ပါတယ်။အသင်းရဲ့အစီအစဉ်တွေမှာတကယ့်ကိုအတူတကွဆောင်ရွက်နိုင်ကြပြီးတော့ဘာတွေပဲလုပ်လို့ကို့အတွက်လည်းလုံခြုံပါတယ်
ဟိုရုံးကတော့ Trump မှာကြောင်းစီရင်တငယ်ချင်းတွေနဲ့အတူသွားလာနေတတ်ပါတယ်ဒါပေမဲ့လည်းအခုခါမှာတော့ကင်းတော့လူငယ်အသင်းရဲ့အစီအစဉ်တွေမှာတက်တက်ကြွကြွဥဆောင်ပါဝင်နေပါတယ
် to work with other girls and to work with female leaders to find
မင်းကလေးကင်းတော့လူငယ်အသင်းမှာထူးခြားတဲ့အတွေ့အကြုံတွေရပါတယ်ဘာလို့လဲဆိုတော့မင်းကလေးတွေကြီးပဲရှိနေတဲ့အချိန်လိုအပ်ပြီးတော့မင်းကလေးချင်းချင်းလည်းနေပညာဆိုင်ရာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းဖန်တီးနိုင်တာကြောင့်ပါ
ဒီနေ့မှာတော့ Trump မှာဆက်ရုပ်ဖန်တီးနိုင်ခဲ့တာကြောင့်မင်းကလေးကင်းတော့လူငယ်အသင်းကပေးအပ်တဲ့အမြင့်ဆုံးဆုဖြစ်တဲ့လက်ရွေးစင်ရွှေတစိတ်ဆုချီးမြှင့်ခံရပါတယ်မင်းကလေးငယ်ရဲ့အနေနဲ့သိပ္ပံနည်းပညာ engineering နဲ့သင်္ချာကဏ္ဍတွေမှာတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ရလဒ်အနေနဲ့အခုလိုဆုရရှိတာလည်းဖြစ်ပါတယ်ဒန်းလူညီများအခွင့်အရေးအတွက်အသက်အရွယ်မီစတင်ဆောင်ရွက်နိုင်ကြောင်း Trump ကအခုလိုပြောပါတယ်
In order to build equity, you need to start at the base, and that means.
ဒန်းလူကြီးများအခွင့်အရေးရဖို့အတွက်ကလေးရွယ်တွေကနေစတင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါကြောင့်မင်းကလေးကင်းတော့လူငယ်အသင်းမှာပထမဒန်းလောက်ကစပြီးတော့အသက်အရွယ်မရွေးပါဝင်နိုင်တာကြောင့်ကိုယ့်ဘဝဘယ်လိုရှေ့ဆက်သွားမလဲဆိုတဲ့လမ်းကြောင်းကိုရှာဖို့တကယ့်ခွင့်အရေးတည်းရနိုင်လို့ပါ
။အခုအခါမှာတော့ဤပညာထွန်းကားလာတဲ့ခေတ်နဲ့အညီအမျိုးသားတွေနဲ့ဒန်းလူရင်မောင်တန်းဆောင်ရွက်နိုင်ဖို့ STEM လို့ခေါ်တဲ့သိပ္ပံဤပညာ engineering နဲ့တင်ချစားရာတွေနဲ့အကျွမ်းတဝင်ဖြစ်အောင်အစီအစဉ်တွေရေးဆွဲချမှတ်အကောင့်တွေပေါ်နေပါတယ်ခင်ဗျာ
ဟောင်းရဲ့
သုဒ္ဓဆုံလင်အမေရိကန်တကွင်အစီအစဉ်ပြီးခုတစ်ခါတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပါ
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုံ့ဆော်ဖို့ကြိုးစားသူတွေနဲ့သဘာဝဝန်ကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီးသွေးလောင်စာသုံးဓာတ်အားထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။မြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အာရှမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒါလို့ရှိတယ်ကကြောင်မီးသွေးကတော့အခိုင်သေးစွာကြီးတဲ့ဝတ်ဆောင်ကဆိုတာရှိတယ်ဗျ။အခိုင်သေးစွာကကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်သေးပေါ့ဗျာ။ဒီဟာအခိုင်သေးနဲ့ကျွန်တော်တို့ကတဲ့ဝတ်ဆောင်ကနဲ့တွေ့လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပြပါကြီးကယူတန်းကသူကအလုံးဝေးကွာတဲ့နေရာမဟုတ်ဘူးဗျ။ဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတင်ပြပါကြီးတိုင်းကယူတန်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးဗျ။အဲ့တော့ဆိုရဲတဘောကတော့တဲ့ဝတ်ဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာ။ပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ကတူယူနစ်ကို 7.something cent ပေါ့ဗျာအမေရိကန်ဒေါ်လာနဲ့တွက်ရင် cent ပေါ့ 7.something cent နဲ့ကျွန်တော်ကလုံနိုင်သေးတယ်ဗျာဒီမြန်မာနိုင်ငံထဲမှာဈေးအလျက်ဈေးနဲ့လုံတယ်ဆိုရှင်ထုတ်လို့မှုဈေးက5 to 6ကျွန်တော်9ဈေးနဲ့6ဈေးကြားမှာထွက်တယ်ဗျာအဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းရင်လည်း 7 cent သာသာနဲ့ကျွန်တော်ကဒါကဝတ်တိုက်တော့ဒီပညာအမြင့်တော်ဗျာအခုနောက်ဆုံးမိတ်ဂျပန်ကတက်ရှင်နဲ့စက်ကရိယာကစားပလာပြီးအတော်လုံးပါတဲ့ဒီပညာအမြင့်နဲ့ကိုတက်လို့ရတဲ့ကအားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဒါလျှက်စစ်ဓာတ်ထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါအ
ဲ့ဒါဘယ်လိုရှိလဲဗျာကျွန်တော်တို့ကြောက်တင်ပါသလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးကိုမကြောက်တော့ကြောင်မီးသွေးနဲ့ဒီစုတယ်ပြီးလို့ကျရင်သူ့နိုင်ငံထဲမှာ63ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်လကကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းနေအိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းနေထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းနေဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းနေနောက်ဆုံးပြည်အရေးစစ်တွေတအားပေါ်ကျော်သွားပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့ဒီနှစ်လောက်ကပဲလက္ခဏာက1800ကျော်တောင်မီးကျဲအမီတဲတယ်အဲ့လိုပဲသဘောဝတ္ထုငွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတဲ့ဒီမလေးရှားကတောင်မီးကျဲကို300လောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အထုတ်တဲ့နေရာမှာဘယ်လောက်မဂါဝတ်တွေအများကြီးကိုတောင်မီးကျဲနဲ့ထုတ်တယ်ဆိုလို့ရှိရင်တောင်မီးကျဲကကြောက်တဲ့နေဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအဲ့ကျွန်တော်ကြောက်တဲ့ကမကြောက်တဲ့မလားဆိုတော့ဆရာမကကျွန်တော်သင်္ကန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ဝိရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးပြီးဒီနာအင်နာမီချင်းရောပါရောတော့နိုင်ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတတ်ရအောင်မယ်ကလေးပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့ခါမှာအစ်မနီးပညာသုံးရင်လူတွေအတွက်အန်ဒီရနေနေရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့လျှက်စစ်ဓာတ်ထုတ်တဲ့ခါမှာအစ်မနီးပညာဘယ်လိုနီးပညာကိုသုံးရမလဲပြောပြပေးပါဆရာ
လေအဲ့ဒါကြတော့ကျွန်တော်တို့ဤပညာသွားတော့ဒီကကျောင်းသေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းနေကျွန်တော်ကျောင်းသေးကြီးနဲ့သွားတယ်နောက်ပြီးပင်လယ်ကြီးကျမောကြီးကျောင်းသေးမီးရှို့ပြီးတော့သွားတယ်ဆိုတော့ခစ်ကနေပြီးတော့ကျွန်တော်ကကြောင်းလာလိုက်တာကျောင်းသေးမှာအဆင့်ပေါင်းရောက်များစွာလူတွေဒုက္ခဖြစ်နေတာတွေရေချီခံစားရတဲ့ဟာတွေရှော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ16ဆင့်လောက်ထဲကကျွန်တော်တို့နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က10ခုလောက်ကြောင့်နိုင်ငံရင်းထိနိုင်ရင်းကိုပဲလူနေစုရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်တို့ကထိုင်းစိမ်းမောင်းမယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာစိုးရတဲ့ဘောတော့တောင်းလန်အောက်ဆိုက်ထွက်တဲ့ကိစ္စရှိနေစာပါလိုင်းအောက်ဆိုက်ထွက်တာရှိနေနိုက်ထရက်အောက်ဆိုက်ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမှုမမွားထွက်တာရှိတယ်ပေါ့ကမျိုးစုံပေါ့။အဲ့ဒါကိုအလုံးကိုရှော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ်16အဆင့်ဆိုတဲ့ဟာကတော့တဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးညင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့15 16အဆင့်လို့ရှိတယ်။နောက်ဆုံးမိတ်ဆင့်အမြင့်ရတဲ့ဟာကိုသူသုတေသနလုပ်တော့မှရှိပါတယ်။ဘာလို့ဆိုရေးကြည့်လို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဤပညာအမြင့်လေးကိုကျွန်တော်က တက်တဲ့တုံးဆဲမယ်ဆိုလို့ရှိရင်သူတို့ငကိုထွက်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီမိုက်ဖြစ်တဲ့ဒီလိုအစိုးရတွေကိုကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောကြ။
ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟိုပေါ့နိုင်ငံအပြည်အဝကတဘောကဂျပန်မှာဤပညာမြင့်နေပြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုလဲခဲ့တယ်လဲဆိုတော့လူနေတဲ့နှစ်ပေါင်းအသိ30 40ကသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းပဲသူဖွံ့ဖြိုးလာပြီးတော့ဂျမားရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်စိတ်30တုန်းကဖောင်းနေတဲ့ကျွန်တော်ဤပညာနဲ့တဲ့ဤစီးတွေအတုံးဆွဲတာတွေကျွန်တော်မပါရမှာလေဘာဤပညာမြင့်စီးတွေမပါရသူက short ချပြီးတော့အခုပြန်တည်နေရပြန်တည်ရမှာဘယ်လောက်တည်လုံးဆိုရင်ပိုတလီကအီဂျစ်မှာအခုစပြီးတော့တည်တာမဂါဝတ်6000နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုဤပေးနေတယ်ပြောမှာ GLS အဆန်ဆိုတဲ့တမန်ကြီးကဤပေးနေတယ်အဲ့လိုပဲတင်ရောက်မှာလည်းပဲပိုတလီကမဂါဝတ်4000တလုံးစပြီးတော့တည်တယ်ရဆိုတာကတော့ကျွန်တော်ကပြောပြအောင်ဆိုတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးခဲ့တဲ့10စုနှစ်တစ်စုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါပြီအခုဆိုရင်ပြောတော့ short ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတုန်းကစီအမ်မှာလုပ်တဲ့ဒေါ်နန်းစင်ထွေးမြင့်တို့ဝင်းချုပ်တို့လုပ်မယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ဗျာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြီးကလည်းကျွန်တော်ရှိမှာလျှက်စစ်ဟိုပါပေါ့ဒီအငိမ့်သားနဲ့သွားတာဆိုတော့သူကလည်းပဲဒီစာပိုင်းတွေ guest တွေဆက်စာပိုင်းတွေကြောင့်မျိုးစေုံတွေအားလုံးကိုသူမောင်းလာခဲ့လို့ရအဲ့တော့သူကဓာရီကိုနားလေတယ်အဲ့လိုပဲရင်းချုပ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့ကိရင်ငင်းရဲအဖွဲ့အစည်းကလည်းဖြစ်ချင်တယ်ဗျဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့အသာတော့နည်းနည်းလေးရောပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဒီကတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလည်းပဲလက်ခံမယ်ဆိုလို့ရှိရင်
engineer ဦးမော်တာထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှသတင်းဆောင်မတွေနဲ့အစီအစဉ်တွေနဲ့ပတ်သက်လို့လာရောက်ပြီးတော့ဖတ်ရှုနားဆင်လို့ရတယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်ပါတယ်ခင်ဗျာမကြာခင်အစီအစဉ်တွေပြီးဆုံးတော့မှာပါအခုတော့ကျန်ရှိနေတဲ့အချိန်အတော်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါဦးခင်ဗျာ
။အမေရိကန်ဆွေရကထပ်မံချင်းချောက်နေတဲ့အတိုင်းတွင်းကုန်ကုန်တွေတွင်းမြင့်ကောက်ခတ်မယ်ဆိုရင်ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်ကုန်တွေပေါ်ခုနှစ်တွင်းမြင့်သတ်မှတ်မယ်ကြောင်းတရုတ်နိုင်ငံကဒီနေ့ပဲသတိပေးလိုက်ပါတယ်။အမေရိကန်ကုန်ပစ္စည်း9200ကျော်ကိုခု900ခန့်နှုန်းကနေ25000ခန့်ကောက်ခတ်မယ်ဆိုပြီးချက်ကိုအချိန်မြင့်လာနေတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းလိုအပ်ရင်တန်ပြန်ဆောင်ရွက်သွားနိုင်မှုပြင်ဆင်ထားတဲ့ကြောင်းတရုတ်ကုသန်းရောင်းဝယ်ရုံကြီးဌာနကပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီတို့စင်ကာပူနိုင်ငံမှာဒီနေ့တွေ့ဆုံပြီးသိပ်မိချခဲ့မှာပဲတရုတ်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးတို့မတွေ့ခင်မှာရောတွေ့ဆုံပြီးမှရောသတင်းတောက်တွေကိုတစုံတရာပြောဆိုသွားတာမျိုးတော့မရှိပါဘူးတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့မတွေ့ဆုံခင်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလူသေဆုံးမှုတွေနဲ့ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ကြုံရတဲ့မြန်မာနိုင်ငံကရေးချီးမှုတွေနဲ့လာအိုနိုင်ငံကရေကာတာကျူးပေါက်မှုတွေအတွက်ဝမ်းနည်းစကားပြောကြားခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆုပ်ဖတ်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရန့်ကတော့ပြင်းပြင်းထန်ထန်ဝေဖန်တာမျိုးမနေ့တုန်းကလူလူမိန်ကုန်းမှာလည်းမတွေ့ခဲ့ရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကဂျာဝင်နောက်ဆက်လာနေတဲ့ပေါ်ဆွေးနွေးမှုတွေနဲ့တုံ့ပြန်ဆောင်မဲ့အစီအစဉ်တွေကိုအမျိုးသားလူညွေထိတ်တန့်ခေါင်းဆောင်တွေရှက်ရှက်ပါပါပူးတက်ပြီးမနေ့တုန်းကသမ္မတအိမ်ပြည်တော်မှာဒင်းစာရှင်းလင်းပွဲကျင်းပပြီးနိုင်ပိုင်းချာပစ်ဆယ်ဗေးနီးယားပြည်နယ်ကမိန်ကုန်းမှာသမ္မတကမကြိုင်ကရုရှားသမ္မတနဲ့ထိတ်သီးတွေ့ဆုံမှုကိုအောင်မြင်မှုတစ်ခုဖြစ်နေပြောဆိုခဲ့တာပါအာဖဂန်နိုင်ငံရှီဘင်းကရှီယာမွတ်စလင်ဗလီတခုမှဒီနေ့ဝှက်ပြူနေသူတွေပြည်နေချိန်မှာပဲချင်မွေးရိုင်ဖက်ဒနက်တွေခိုင်ဆောင်လာတဲ့အသေးခံဘုံခွင်သမားနှူးဝင်ရောက်စီးနှင်းတက်ခိုက်မှုကြောင့်လူ25ဦးထပ်မံသေဆုံးပြီး80ကျော်ဒဏ်ရာရရှိသွားပါတယ်။ဒဏ်ရာရသူတော်တော်များများကိုတော့ဒေသခံဆေးရုံနေုံကိုပို့ဆောင်ထားကြရပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းကြီးညုတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ10:00အထိလိုင်းနူမီတာ25/32/51တို့ကနေထုတ်လွှင့်ခဲ့တာပါ။သရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.